ပြည်ကလေးရပိုင်းတွေအတွင်းအကျဉ်းထောင်ထဲမှာဒေါ်ဆန်းစုကြည်တဖုံးရောင်ပြီးတွားနာနေတဲ့ဝင်နာကြောင့်အစမစားနိုင်ဖြစ်နေကြောင်းနဲ့မူဝေပြီးပြောရနာရှိခဲ့တယ်လို့နေပြည်တော်ထောင်နဲ့နေဆက်သူတွေကပြောပါတယ်ဒေါ်ဆန်းစုကြည်ကိုအကျဉ်းဦးစီးဆေးမှုချုပ်ကတွားရောက်ကြည့်ရှုခဲ့တယ်လို့နေဆက်တဲ့တိုင်းဝိုင်းကပြောပါတယ်မှန်ပါတယ်ဒီနေ့ကောင်းပါပါဒီနေ့တော်တော်တဖုံးရောင်လာတွားနာဆ
ပြင်ပသွားဆရာဝန်နဲ့ပြဖို့လိုအပ်တာကြောင့်ခွင့်တောင်းတာကိုတော့စစ်ကောင်စီအကျဉ်းဦးစီးဌာနကပယ်ချခဲ့တယ်လို့နေပြည်တော်နဲ့နီးစပ်တဲ့အတိုင်းဝိုင်းကပြောပါတယ်။ဒါနဲ့ပတ်သက်လို့အကျဉ်းဦးစီးဌာနကို VOA ကဆက်သွယ်မေးမြန်းခဲ့တာမှာတော့မအားလက်တဲ့အတွက်မေးမြန်းတာတွေကိုမဖြေရှင်းနိုင်ကြောင်းပြောပါတယ်။ဒေါ်ဆန်းစုကြည်ရဲ့လက်ရှိကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရပို့ချုပ်ဆောင်မင်းထွန်းကိုလည်း VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့အခုချိန်ထိတော့ဖုန်းပြန်လည်ဖြေကြားတာမရှိသေးပါဘူး။ဒေါ်ဆန်းစုကြည်အပေါင်းဝင်ဖန်ဆီထိမ့်သိမ်းခံထားသူတွေအနေနဲ့ကျမ်းမာရေးအရာလွဲချက်တွေရှိလာရင်အကျဉ်းထောင်ဥပဒေအရာပဲဖြစ်ဖြစ်လူအခွင့်ရေးဆိုင်ရာဥပဒေအရာပဲဖြစ်ဖြစ်လိုအပ်တဲ့စေဝါကုသခွင့်ရရမှာဖြစ်တယ်လို့ဥပဒေလေ့လာတုံးတက်သူတူဦးကထောက်ပြပါတယ
်။နိုင်ငံသားခွင့်ရလူခွင့်ရတံမိုးထားတဲ့ဥပဒေနဲ့အစိုးရဆိုလို့ရှိရင်တော့အကျဉ်းသားကိုလည်းလူလိုပဲသတ်မှတ်ပြီးတော့တံမိုးထားပြီးတော့ကျမ်းမာရေးဆောင်ရှောက်မှုတွေကိုအပြည့်အဝလုပ်ပေးမှာတာဝန်ရှိတယ်။အခုလက်ရှိကတော့ဒီနိုင်ငံသားခွင့်ရလူခွင့်နဲ့ပတ်သက်တဲ့ဥပဒေကိုလုံးလုံးလုံးပြီးအကောင်လုံးကိုလိုက်ပြီးတော့ရုပ်သိမ်းတာတွေဆိုင်းငံ့တာတွေအားလုံးလုပ်ထားတယ်။နိုင်ငံသားခွင့်လူခွင့်သွားပြောလဲဒီလိုကလုပ်ပြီးမှာမဟုတ်ဘူး။ဆောင်းလက်ဆဲရလုပ်ပြီးလို့တာဝန်ရှိနေတယ်လေ။အနောက်လက်ရှိကိန်းထားတဲ့ PDF policy နဲ့ပဲဆိုင်သွားတယ်။အကျဉ်းကျတာဖြစ်ဖြစ်ဆောင်းကျတာဖြစ်ဖြစ်နိုင်ငံရေးကတက်ခဏပဲဖြစ်ဖြစ်သူကစံမိုက်ဆောင်းဆောင်မှုကလက်ရှိအနာကိန်းတဲ့ PDF ရဲ့ policy နဲ့ဆိုင်တယ်ဆောင်းလက်ဆဲကိုအပြည့်အဝမတင်တော့ဘူး။အဲ့အတွက်ကတော့ကျမကြီးနဲ့ပတ်သက်ရင်တတိယဆုံးဆွေးနွေးရတယ
်။အသက်88နှစ်ရှိပြီဖြစ်တဲ့ဒေါ်ဆန်းစုကြည်ဟာစစ်တပ်အာဏာသိမ်းခဲ့တဲ့လွန်ခဲ့တဲ့2နှစ်ကျော်ကတည်းကဖမ်းဆီးထိန်းသိမ်းခံခဲ့ရတာပါ။နိုင်ငံတော်အကြီးအကျယ်ပြည်စင်မှု99ခါခွေတဘာဝဘေးစီမံခန့်ခွဲမှုဆက်သွယ်ရေးနဲ့ပို့ကုန်သွင်းကုန်ဆိုင်ရာဥပဒေချိုးဖောက်မှုအပါအဝင်အမှုပေါင်း19မှုနဲ့စုစုပေါင်းပြည်တန်33နှစ်ချမှတ်ခဲ့တာဖြစ်ပြီးအဲ့ဒီတည်းက6နှစ်ကိုဩဂုတ်လ1ရက်နေ့ကလွန်ငင်းတက်တာကွင်းနဲ့ရှော့ပေါ့ပေးခဲ့ပေမဲ့ကြံနေသေးတဲ့14မှုအတွက်ထောင်ဒဏ်28နှစ်ကြားခံနေရဆဲဖြစ်ပါတယ်ခင်ဗျာ။